มันนี่เรื่องอ่ะดีกูแล้วทำไมก็ถูกเรียนยีลางกันมาเมื่อมาเนี่ยงานวันนี้จะบอกจะจีเต็งเซิงอ่ะเปล่าสิบาร์เนี่ยดีอันนั้นได้เนี่ยงานยีดีก็เมื่อมาเนี่ยงานบอกมาไปสู้ยีอยู่ท่าละสิบาร์เนี่ยดีไปสู้ยีอยู่ท่ามือฮะอาจจะไม่สิบาบูน่าไปดูดีเมื่อมาไปดูอาลงโอดีอันนั้นซาอัลลามยีที่ไกลไปเลยลูกเปล่าสุดตัวบาร์เนี่ยดีเดาดี
ไปสู้ยืดทำมือกับเปลี่ยนเลยยืดเต็มไปบ้าเลยเปล่าสุดตัวบาร์เนี่ยดีตัวเดียวดีไปสู้ยืดทำมือกับเปลี่ยนเลยยืดเต็มไปบ้าเลยเปล่าสุดตัวบาร์เนี่ยดีตัวเดียวดีไม่มาเนี่ยงานบอกมาไปสู้ยืดทำอะไรเนี่ยปัตตาบีรอนัดกูอ่ะดียืดเต็มโอเคใส่เนี่ยปัตตาบีบอกเลยอันเกี่ยวมาอันยันบลูอันยันตบอร์ราบลูสิบาร์เลยแล้วดีพี่วัยไปสู้เลยสุดาทำไมกันป่าวเนี่ยรู้ว่าปัญหางานเดียร์เนี่ยมันงานป่าวมาท่าเดียร์บอลสิบาร์เลยแล
နိုင်ငံမှာအတွင်းမှာရှိတဲ့လူခွင့်ရေးဟာလားဒီပြီးတော့ဒီမိုကရေစီခွင့်ရေးတွေကိုတိုးတက်ကောင်းမွန်လာအောင်လည်းလုပ်ပေးဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့အဲနောက်တစ်ခုကတော့ဒီလိုပါတုတ်ကြီးသိန်းစိန်ကပြောပါတယ်မြန်မာပြည်မှာလူခွင့်ရေးတွေဒီမိုကရေစီရေးတွေကိုပေါ်ဆောင်တဲ့နေရာမှာတဲ့ဒီပြည်ပနိုင်ငံတွေကလုပ်ပေးလို့မရပါဘူးတဲ့မြန်မာပြည်သူတွေကိုယ်တိုင်မြန်မာပြည်ရဲ့ကိစ္စမြန်မာပြည်ရဲ့လူခွင့်ရေးဒီမိုကရေစီရေးကိစ္စကိုမြန်မာပြည်သူတွေကိုယ်တိုင်ဆုံးဖြတ်လှုပ်ဆောင်မှာဖြစ်ပါတယ်တဲ့အဲ့ဒီလိုပြောပါတယ်ဆိုတော့ဒီမြန်မာပြည်မှာပြည်သူလူထုရဲ့ဆုံးဖြတ်လှုပ်ဆောင်နိုင်တဲ့အနေအထားနဲ့ပတ်သက်လို့အန်ကယ်တို့ဘယ်လိုသုံးသပ်မိပါလဲ
မှန်တော့မှန်ပါတယ်ဒါမြန်မာနိုင်ငံရဲ့ဒီမိုကရေစီခွင့်ရလူခွင့်ရဆိုတာဒီတွင်မှာလောက်မှရမှာပါအဓိကဟုတ်လားအနာကိုယူထားတဲ့အနာပိုင်အဖွဲ့အစည်းကဒီဒီမိုကရေစီခွင့်ရတွေလူခွင့်ရတွေကိုလုပ်ပေးမယ်ဆိုရင်ဟုတ်လားတပည့်ပြည့်နဲ့တိုက်ပြည်ဟာဟုတ်လားလူခွင့်ရတွေပါဝင်ဟုတ်လားတိုက်ပြည်ရဲ့စီးပွားရေးတွေလည်းတိုးတက်လာမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီတွင်မှာရှိတဲ့ပြည်သူတွေကဟုတ်လား88ရက်ခန့်မှာဒီမိုကရေစီခွင့်ရတွေလူခွင့်ရတွေလူချင်းပါတယ်လို့တောင်းဆိုခဲ့ပြီးပြီးတော့ဆန်ကားတော်များကလည်းပဲဒီတွင်မှာရှိတဲ့နိုင်ငံရေးအကြအသေးတွေကိုကြည်ရှင်းဖို့အတွက်တောင်းဆိုခဲ့ပြီးပြီးဒီတောင်းဆိုချက်တွေကိုသာလိုက်ရောမယ်ပြုပြင်မယ်ပြောင်းလဲမယ်ဆိုရင်ဟုတ်လားဒီတွင်မှာလုပ်လို့ရပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီတောင်းဆိုချက်တွေဒီပြည်သူတွေရဲ့ဖော်ပြချက်တွေကဒါပြည်သူတွေရဲ့ဒီနေ့သဘောထားပြည်သူတွေရဲ့ဆုံးဖြတ်ချက်လို့ပြောရင်ရမလား
ရပါတယ်ဟုတ်ကဲ့ပြည်သူတွေရဲ့သဘောထားပ
ါဟုတ်ကဲ့ပါခင်ဗျနောက်တစ်ခုကဒီလိုပါဒီအမေရိကန်အစိုးရကနေပြီးတော့အခုမြန်မာနိုင်ငံကိုဒီမူဝါဒအသစ်ပြောင်းလဲပါတယ်။အဲ့ဒါကတော့အဓိကသူတို့ engagement လို့ခေါ်တဲ့အပြုသဘောဆောင်ထိတွေ့ဆက်ဆံမှုတွေလုပ်ဖို့လို့သူတို့ပြောဆိုပါတယ်။အဲ့ဒါကလည်းအဓိကကတော့ဒီမြန်မာနိုင်ငံမှာလက်ရှိအစိုးပိုင်းကကျင့်သုံးနေတဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဖြစ်တဲ့ဒီပိတ်ဆို့အရေးယူရေးအဲနောက်တစ်ခုက dialogue တွေ့ဆုံဆွေးနွေးရေးတွေကတိတ်ပြီးတော့အလုံးမဖြစ်တဲ့အတွက်နောက်ထပ်အတွေးခေါ်ယူဆအသစ်တွေဖြစ်လာဖို့အတွက်ရည်ရွယ်ပါတယ်လို့ပြောပါတယ်။အဲ့ဒီဒီအမေရိကန်မူဝါဒအသစ်အပြောင်းလဲနဲ့ပတ်သက်လို့အန်ကယ်တို့ဘယ်လိုအမြင်သဘောထားရှိပါလဲ
။ဟုတ်ကဲ့အမေရိကန်အစိုးရကိုယ်စားလှယ်နဲ့မြန်မာနိုင်ငံအစိုးရကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးဓာတ်တွေကတော့ကောင်းပါတယ်။ဒါပေမဲ့အဓိကဒီမြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ဆိုတာကတကယ်အာဏာကိုရယူထားတဲ့အာဏာပိုင်အဖွဲ့အစည်းများနဲ့ဟာလာဒီမိုကရေစီအင်အားစုတွေတွေ့ဆုံဆွေးနွေးပြီးတော့ဖြေရှင်းမယ်ဆိုရင်ပို့ပြီးတော့အကျိုးသက်ရောက်မှုရှိနိုင်မယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်။ဒါကြောင့်မလို့အမေရိကန်အစိုးရကိုယ်စားလှယ်များနဲ့ဆွေးနွေးတာကလည်းဆွေးနွေးတာဘလောက်ပဲဆွေးနွေးဟာလာနိုင်ငံရေးအာဏာကိုရယူတာလေအစိုးရအာဏာပိုင်များအနေနဲ့အပြောင်းအလဲလုပ်လို့တဲ့ပြုရင်ပြောင်းလဲလို့တဲ့ဆန္ဒမရှိဘူးဆိုရင်တော့ဘလောက်ပဲဆွေးနွေးဟာလာတိုးတက်မှုဟုတ်ရှိမယ်လို့ကျွန်တော်အနေနဲ့မမြင်ဘူးခင်ဗျ
။ဟုတ်ကဲ့ပါအင်ကယ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ